တိတူတွေရေဒီကနေ့ခေတ်ပေါ်မိုဘိုင်းဖုန်းနဲ့တက်ဘလက်တွေကိုအထူးသဖြင့်ကလေးတွေလူငယ်တွေကပိုပြီးဆွတ်ဆွတ်လန်းလန်းသုံးကြတယ်နော်။ဒါကြောင့်လည်းမိုဘိုင်းဖုန်းနဲ့တက်ဘလက်ကိုဆွတ်ဆွတ်လန်းလန်းသုံးတဲ့ကလေးတွေလူငယ်တွေရဲ့ပညာရေးပိုင်းလူမှုဆက်ဆံရေးပိုင်းနဲ့အထွေထွေကျန်းမာရေးပိုင်းမှာအားအနေထိခိုက်တာများလာနေတဲ့ပေါ့။ပညာရှင်အသီးသီးကအထူးတတိပေးလာနေကြပြီဗျ
။ဒီနည်းပညာသုံးပစ္စည်းတွေကသုံးတဲ့လူကိုမဆွဲဆွဲအောင်လုပ်ထားတာဖြစ်ပြီးတော့ကလေးတွေလူငယ်တွေအလွယ်တကူစွန့်နေသွားတာလေမစွန့်လာဘူးလို့ဆိုရမှာပေါ့ရှင်ဒီ iPhone တို့ iPad တို့လို့ mobile phone တွေနောက် tablet တွေက300လဲတဲ့အပြင်ကိုကလေးတွေနဲ့လူငယ်တွေကြိုက်နိုင်လောက်တဲ့အသုံးပြုနည်းတွေကလည်းအမျိုးမျိုးပါနေတာကိုအထူးသဖြင့်ကတော့ game store တာပေါ့ရှင
်ဒီပြဿနာကအထူးသဖြင့်မိဘတွေအတွက်တိတ်ကိုကြီးမားတဲ့ပြဿနာတစ်ခုဆိုတာအမေရိကန်မှာလှုပ်ထားတဲ့သုတေသနစစ်တမ်းတွေကလည်းတွေ့ထားတယ်ဗျကလေးတွေကို DPC တွေသုံးတဲ့ကိစ္စထိန်းကိုရတာမိဘတွေအတွက်တော့တကယ်ကိုခက်ခဲတဲ့ကိစ္စကြီးလို့မိဘအများစုကပြောကြတယ်
။သုတေသနစစ်တမ်းတွေမမားဘူးလို့ပဲဆိုရမှာပေါ့ရှင်။အစိုးရပြောသလိုပဲသုံးလိုက်တာနဲ့အလွယ်တကူစွဲသွားစေတဲ့ပစ္စည်းမျိုးတွေဆိုတော့တခါသေးသုံးပြီဆိုတာနဲ့ကလေးရလည်းထက်တာတလေလေတောင်းဆိုတော့တာပေါ့။အဲ့ဒီခါမှာအလိုချုံမဖြစ်အောင်စူးစမ်းထိန်းရတာပါပဲ။အဲ့ဒါကမိတူဝါရင်ဆိုင်ဖြူရှင်းရတဲ့အခြေအနေတခုဖြစ်နေပါတယ်။အများဖြစ်ကတော့ကလေးနဲ့အသေးယူအလျှော့ကျင်းလုပ်ပြီးတော့သုံးတဲ့အချိန်မများလောက်အောင်လို့လုပ်ရတာပေါ့ရှင်
။ခက်တာကလည်းဒီပစ္စည်းတွေကိုကလေးအများစုသုံးနေကြတာဆိုတော့ကိုယ်ကလေးကိုပေးမသုံးနိုင်ရင်လေဉာဏ်ပညာတည်နာလည်မှုဘိုင်းမှာနောက်ကျကြံရနေမလားဆိုတဲ့စိုးရိမ်မှုမျိုးမိဘတွေမှာရှိကြမယ်တင်တယ်။ဒီပစ္စည်းတွေကိုအသုံးပြုရကနေကလေးတွေအတွက်အကျိုးရှိစေတဲ့အချက်တွေကိုလည်းပညာရှင်တွေကထောက်ပြထားကြတာရှိတယ်မလားဒါပေမဲ့လူကြီးတွေစေဆွဲရက်ဆွဲတယ်လို့ကလေးတွေနဲ့လူငယ်တွေမှာဒီနည်းပညာနဲ့ပစ္စည်းတွေကိုစွဲလာတာကတော့အတော့ကိုအန်ဒရယ်ကြီးလာပါတယ
်ဒီနေ့ကအစောပိုင်းတော့ကတော့ဝမ်းသာစရာသတင်းတစ်ပုဒ်တွေ့လိုက်တယ်ရှင် Apple ကုမ္ပဏီရဲ့အကြီးကအစုရှယ်ယာပိုင်ရှင်ကုမ္ပဏီကြီးတစ်ခုကဒီအန်ဒရယ်နဲ့ပတ်သက်ပြီးတော့ Apple ကုမ္ပဏီအနေနဲ့အမြန်ဆုံးတစ်ခုခုလုပ်ဖို့စာရေးတောင်းဆိုလိုက်တာလေကိုကျော်တိုင်လည်းဖတ်လိုက်ပြီလေထင်ပါတယ
်။ဟုတ်တယ်ဗျ။ကျွန်တော်လည်းအရိစာအကြောင်းနဲ့အရိစာနဲ့ဆက်ဆက်ပြီးထပ်ရေးထားတဲ့သတင်းဆောင်မတွေဖတ်လိုက်ရတယ်။ GANA Partners LLC နဲ့ကယ်လီဖိုးနီးယားပြည်နယ်ဆရာဆရာမများငင်းစားအဖွဲ့ Thursters ဆိုတဲ့အဓိကအစုရှယ်ယာရှင်နှစ်ဖွဲ့က Apple ကိုစာပို့တာဗျ။သူတို့တွေဝယ်ထားတဲ့အစုရှယ်ယာတန်ဖိုးစုစုပေါင်းကဒေါ်လာ3000လောက်တောင်ရှိတယ်ဆိုတော့မနှဲဘူးပေါ့ဗျာ။ Apple ဆိုတာကလည်းဒီမိုဘိုင်းနည်းပညာမှာထိတ်တန်းကရှိနေတဲ့ကုမ္ပဏီကြီးမလား
ဒီစာထဲမှာကတော့သုတေသနအစိုးခန်းစာအမျိုးမျိုးကိုထောက်ပြပြီးတော့ဒီမိုဘိုင်းနည်းပညာကိုအလွန်အကျွံဆွဲလန်းပြီးအသုံးပြတာဟာကလေးတွေနဲ့လူငယ်တွေရဲ့တာယာဝပြောရေးအတွက်ဘယ်လောက်တောင်ထိကြိုက်တယ်ဆိုတာကိုရေးထားရဲ့ရှင့်ဒီထဲမှာကျမအထိတ်တန်းအဖြစ်ဆုံးအချက်တစ်ခုကတော့ကိုကိုကိုတက်တင်နိုင်တဲ့အန်ဒီရဲ့နဲ့ပတ်သက်တဲ့အချက်ပါပဲ
ဟုတ်ပါဗျာကျွန်တော်လည်းအဲ့ဒါကိုသတိထားမိလိုက်တယ်မိုဘိုင်းနည်းပညာသုံးပစ္စည်းတွေတစ်နေ့ကို3နာရီကြာသုံးတဲ့အမေရိကန်ဆက်ကြောသက်တွေဟာတစ်နာရီအောက်ပဲသုံးတဲ့ကလေးတွေတဲ့ကိုကိုကိုတတ်တည်နိုင်ကြီးအန်ဒရယ်35ရာခိုင်နှုန်းပိုများတယ်တဲ့9နာရီဒါမှမဟုတ်အဲ့ဒီထက်ပိုသုံးတဲ့ကလေးတွေကတော့အဲ့လိုမျိုးအန်ဒရယ်ကျနိုင်ကြီး87ရာခိုင်နှုန်းပိုများတယ်တဲ့ဗျအတော့ကိုတောက်စရာကောင်းတာပဲ
အပတ်ကုမ္ပဏီဟာဒီမီဒီယာနဲ့ဆက်ဆက်ပစ္စည်းတွေကိုထုတ်လုပ်ကြမှာထိတ်တဲဥစ္စာကုမ္ပဏီကြီးဖြစ်တဲ့အခါကျတော့ဒီအန်ဒီရဲ့ပတ်သက်တဲ့အပြောင်းလဲကိုလည်းဥဆောင်ပြီးတော့လုပ်ဖို့အစုရှယ်ယာပိုင်ရှင်အဖွဲ့ကြီးတွေကတောင်းဆိုကြတာပါ။အပက်ကုမ္ပဏီကစာလုံးလိုက်ရင်တခြားကုမ္ပဏီတွေလည်းနောက်ကတည်းအလားတူလိုက်လို့ကြမယ်လို့သူတို့ကပြောလင့်ပါတယ်။အဲ့ဆိုဖြစ်နိုင်ခြေကလည်းအများကြီးရှိတာပဲလေ
။ဒီလိုအခြေအနေတွေကအပက်မှာကြီးတောင်းရှိတာမဟုတ်ဘူးဆိုတာကိုတော့ကျွမ်းကျင်သူတွေကထောက်ပြကြတယ်။ဒါပေမဲ့လည်းဒီ PC တွေကိုဆွဆွလန်းလန်းသုံးနေတဲ့ကလေးတွေနဲ့လူငယ်တွေကိုမိဘအုပ်ထိန်းသူတွေအနေနဲ့ထိန်းပို့ဖို့ကအတော်လေးခက်ခဲပြီးအီယာမအလုပ်ကြီးတစ်ခုဖြစ်နေတဲ့အခါကျတော့ဤပညာသုံးပြီးအထင်အကုတ်လှုပ်ထားနိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့ယူဆကြတာပါ။
အတန်းဒီနဲ့လှုပ်ဆောင်နိုင်ခြေတွေကိုပြောထားတာကတော့အတော်လေးစိတ်ဝင်စားဖို့ကောင်းတယ်ရှင်။ကြွကျင်သူတွေနဲ့ကော်ပိုရိတ်ရဲ့ဖွဲ့ပြီးအကြံဉာဏ်ယူဖို့သူတည်တနာလှုပ်ဖို့မိဘတွေထိတ်ကွနိုင်တဲ့နီးလပ်တွေတီထွင်ထည့်သွင်းပေးဖို့မိဘတွေကိုအသိပညာပေးဖို့နဲ့ဒီကိစ္စကိုစောင့်ကြည့်ပြီးနှစ်စဉ်အစဉ်ခံတဲ့အစ်စ်ရဲ့တာဝန်ရှိသူတွေခက်အပ်တာဝန်ပေးဖို့ဆိုပြီးအဲ့ဒီစာထဲမှာပြောထားရတော့
ဒီအစုရှယ်ယာအဖွဲ့ကြီးတွေက Apple ကိုစာပို့ပြီးတဲ့နောက်တခြားပညာရှင်တွေကလည်းဒီပြဿနာဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဝိုင်းကြော်လာကြပြီလေ The New York Times သတင်းစာမှာပါတဲ့ဆောင်းပါးတစ်ပုဒ်ကနေကိုးကားရေးသားထားတဲ့ Kristen Harris ဆိုတဲ့ဂ Google ကုမ္ပဏီမှာအလုပ်လုပ်ခဲ့ဘူးတဲ့ပညာရှင်တူအကြံပေးထားတာတွေကလည်းစိတ်ဝင်စားကြတယ်။ပထမဆုံးစားလုပ်နေတာကလူတွေအနေနဲ့သူတို့ရဲ့ဖုန်းနဲ့တက်ဘလက်တွေကိုဘယ်လိုသုံးလဲဆိုတာမေးပြီးအချက်လက်တွေကောက်ယူစုဆောင်းနိုင်တယ်လို့သူကဆိုထားပါတယ
်။ Apple ကုမ္ပဏီအနေနဲ့ကနည်းပညာပိုင်းရောငွေအင်အားလူအင်အားအရင်းမြစ်ပိုင်းရောပြည်စုံလုံလောက်အောင်ရှိတဲ့အခါကျတော့သူတို့ကလုပ်မယ်ဆိုရင်ဖြစ်မှာပါ။သူတို့ကိုယ်တိုင်ကလုတ်ချင်ပါမလားဆိုတာပဲမေးစရာရှိတာပါ။အ
ဲဒီအဆူစီယာပိုင်ရှင်အခွန်တစ်ဖွဲ့ကပို့တဲ့စာထွက်လာပြီးတဲ့နောက် Apple ဘက်ကတုံ့ပြန်ကြေညာချက်တောင်ထွက်လာတယ်ဗျ။ Apple အနေနဲ့သူတို့ရဲ့ထုတ်ကုန်တွေကိုဘယ်လိုအသုံးပြုလဲ။အသုံးပြုသူတွေနဲ့သူတို့ပတ်ဝန်းကျင်ကလူတွေပေါ့ဘယ်လိုရိုက်ခတ်မှုတွေရှိလဲဆိုတာပေါ့အလေးဂရုထားပါတယ်တဲ့။ဒီပစ္စည်းတွေကိုအလွန်အကျွံဆွဲလန်းအသုံးပြုတာကိုထိန်းချုပ်နိုင်တဲ့နည်းလမ်းတချို့ကိုလည်းတီးထွင်ကြံစလှုပ်ဆောင်နေပါပြီဆိုပြီးတော့ရေးထားတာပဲဗျ။
ဒါဆိုရင်တော့ Apple ကဒီပြဿနာကိုစပြီးကြိုက်တွယ်နေပြီလို့ဆိုရမှာပေါ့ဒါကဝမ်းသာစရာပဲရှင့
်သူတို့ထုတ်ပြန်ကြတဲ့အရာဆိုရင်တော့အဲ့လိုပဲနားလည်ရမှာပေါ့ဗျာဒါပေမဲ့လေ Apple ကသူတို့ရဲ့အနာဂတ်ထုတ်ကုန်တွေနဲ့ပတ်သက်ပြီးပြောဆိုလို့မရှိဘူးလေဆိုတော့ဘယ်လိုတည်ထွင်ချက်စကြက်တွေရှိနေတယ်ဆိုတာကိုတော့မပြောဘူးဗျတကယ်ကောင်းမွန်တဲ့ချက်စတည်ထွင်ချက်တွေထွက်လာပါစီလို့ပဲမျှော်လင့်ကြပါမယ်ဗျာ